ဒီကနေ့ဖိလစ်ပိုင်နိုင်ငံမှာအင်အားပြင်းတိုက်ဖုန်းမုန်တိုင်းဂုဏ်ဤဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူဆုံးကျွန်းမှာအ ਨੇ ဆုံးလူလျောက်သေဆုံးခဲ့ပါတယ်ဒီနေ့အတွင်းအင်အားအပြင်းဆုံးဖြစ်တဲ့ဒီဂုဏ်ဤတိုက်ဖုန်းမုန်တိုင်းကြောက်ရောက်တဲ့ဒေသတွေမှာလျက်စင်မီတွေပြတ်တောက်အဆောက်အဦတွေပျက်စီးခဲ့ပြီးရေကြီးရေလျှံတာတွေနဲ့ကျုံနေရပါတယ်မြေကြီးတွေရှန်နေတာနဲ့တချို့တမန်တွေပျက်စီးကြေးရွာတွေရေနစ်မြုပ်နေတာကိုပြည်တွင်းသတင်းတွေနဲ့လူမှုကွန်ရက်ဗီဒီယိုတွေမှာတွေ့ရပါတယ်ဖိလစ်ပိုင်ကိုပြီးခဲ့တဲ့အပတ်ကတိုက်ဖုန်းမုန်တိုင်းမိုလာဗီတိုက်ခတ်ခဲ့ပြီးတော့အခုစတိုင်နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုတိုက်ခတ်ခဲ့တာပါပြီးခဲ့တဲ့အပတ်ကမိုလာဗီတိုက်ဖုန်းမုန်တိုင်းကြောင့်ဒီဒေသတွင်းမှာပဲအ ਨੇ ဆုံးလူ22ယောက်သေဆုံးခဲ့ပါတယ်မြို့တော်မနီလာအပါဝင်ဒေသခံ19သန်းကနေ32သန်းလောက်အထိမုန်တိုင်းနဲ့ငုံခံရနိုင်တယ်လို့ဖိလစ်ပိုင်တဘာဝဘီအန်ရဲ့စီမံခန့်ခွဲရေးဌာနစီရင်ရေးအရာသိရပါဗျ။အခုလက်ရှိမှာစနေနေ့အထိကယ်ဆယ်ရေးစခန်းတွေကိုလာရောက်သူကတသန်းလောက်ရှိပါတယ်ရှင်။